နိုင်ငံတော်သမ္မတကတဆင့်ပေးပို့ပြီးပြောင်စုလွတ်တော်ကသာအတူပြုဆုံးဖြတ်ပေးရတဲ့ပြပချင်းငွေရယူမဲ့အစီအစဉ်တရက်ကိုအခုလိုပြန်လည်စီစစ်ဖို့ဆုံးဖြတ်တာဟာဒုတိယကြိမ်လွတ်တော်သက်တမ်း၃နှစ်နီးပါးအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ရန်ကုန်တိုင်းတွင်တည်ယူပို့ဆောင်ရေးမြကန်းတလျှောက်ဖွံ့ဖြိုးရေးနဲ့မြို့ပြယဉ်ကျေးမှုထိန်းသိမ်းရေးအတွက်ပြည်သက်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကနေယူရိုတန်း80ချင်းငွေရယူဖို့ကိစ္စကိုယာယီဆိုင်းငံ့ထားပြီးပြန်လည်စီစစ်ဖို့ပြောင်စုလွတ်တော်နာယကဦးတီခွန်မြတ်ကဆုံးဖြတ်လိုက်တာပါ။ပြောင်စုလွတ်တော်နာယကရဲ့ဆုံးဖြတ်ချက်ဟာတင့်တော်တယ်လို့ကိုယ်စလဲအချို့ကပြောကြပါဗါ။အဲ့ဒီချင်းငွေကိစ္စကိုပြောင်စုလွတ်တော်ပြည်သူ့ငွေစင်ပူပေါင်းကော်မတီကပြန်လည်စီစစ်ပြီးဒီဇင်ဘာလ3ရက်ထက်နောက်မကျပဲအစည်းအခမ်းအနားတင်သွင်းဖို့ပြောင်စုလွတ်တော်နာယကဦးတီခွန်မြတ်ကကြေညာခဲ့ပါဗါ။
အတက်ပါပြည်သူ့ကွန်ပျူတာတည်ရေးအေဂျင်စီကမှချင်းငွေယူရို90ရယူရန်တစ္ဆာနဲ့ဆက်နေပြီးမိမိတို့လွတ်တော်အပိုင်းအနေနဲ့ထပ်မံစီစစ်ပေးတာကိုမိုးမဲလို့တုံ့တက်ရရှိပါတယ်။ဒါကြောင့်လွတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်ကိုကျက်တာဆိုင်ငံထမ်းမှာဖြစ်ပါလေဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့ငွေစည်းပူးပေါင်းကော်မတီအနေနဲ့တက်ဆိုင်ရာဌာနအဖွဲ့အစည်းများလွတ်တော်ကော်မတီများနဲ့တွေ့ဆုံဆွေးနွေးပြီးအဆိုပါပြည်ပချင်းငွေနဲ့ပတ်သက်တဲ့လိဒါတွေ့ရှိချက်နဲ့သဘောထားမှတ်ချက်အစီအခံစာကို2018ခုနှစ်ဒီဇင်ဘာလ3ရက်နေ့ကနောက်မကျသေးပဲလွတ်တော်အစည်းအဝေးမှာဖတ်ကြားတင်သွင်းနိုင်ရေးစီမံဆောင်ရွက်ဖို့ဖြစ်ပါလေ
ပြီးခဲ့တဲ့အပတ်ကလွတ်တော်မှာဆွေးနွေးစဉ်ကNLD ပါတီကိုယ်စားလှယ်6ဦးကကန့်ကွက်ဆွေးနွေးခဲ့ပြီးကြံ3ဦးကတော့ချင်းငွေတွေကိုအလေးလွတ်မရှိအောင်တုံးဆဲဖို့ထောက်ပြခဲ့ကြပါဗျ။ကန့်ကွက်ဆွေးနွေးခဲ့သူတွေမှာ2ဦးပါဝင်ဖြစ်တဲ့ဒဂုံမျိုးသစ်မြောက်ပိုင်း NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်မောင်ခင်ကအဲ့ဒီချင်းငွေနဲ့ဆောင်ရွက်မဲ့စီမံကိန်းတွေတဲကတချို့နဲ့ပတ်သက်ပြီးအခုလိုမေးခွန်းထုတ်ပါဗျ။ဟ
ော။အာ NLD ရှင်းတတ်ပါလား။ဒါပြစီစစ်တယ်မှာ။ဟုတ်။သူတို့ပြည်သူ့ငွေစည်းပူးပေါင်းကော်မတီကအဲ့ဒီဥစ္စာစဉ်းစားတဲ့အခါမှာအင်္ဂလိပ်ခေါ်လေးခေါ်လာကြည့်ပါလား။ပေါ်ပါလိမ့်မယ်လို့ပြောလိမ့်ပါတယ်။အဲ့ဒီခါကျသူတို့နဲ့အင်္ဂလိပ်အခြေပဲဆွေးနွေးပြီးတော့ဘာကြောင့်ဆိုရဆိုပြောပြ။တခုချင်းမေးတော့မယ်လေ။တခုချင်းမေးတော့မယ်ဆိုကဲဟုတ်ပြီ။နော်။ဘုဇွန်တော်ချောက်ကိုဘာဖြစ်လို့တောင်းထူးဖို့လို့ကလေးအင်္ဂလိပ်ပြောပြ။ဟိုကံပြောခဲ့ပြီးတဲတမန်နော်။ဟိုလေကျောက်စစ်တမန်နဲ့မော်တော်လေးတွေပြောတဲ့ဥစ္စာတောင်းထူးတာ။ဘုဇွန်တော်ချောက်မှာခီးတဲ့တင်မော်တော်ရင်းမော်တော်ရင်းရင်ပေါ့။မင်းပြုတ်သွားတယ်ဒုက္ခရောက်သွားတယ်ဆိုကြားဘူးလား။
ဒီလိုစီမံကိန်းမျိုးကိုနိုင်ငံခြားချင်းငွေအစားပြည်ရင်းမှလောက်ကန်တင်ကြောင်းနဲ့အခုစီမံကိန်းဟာ water pass အတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းကိုလည်းပြောပါရယ်စီမံကိန်းနဲ့ပတ်သက်ပြီးအစည်းအခမ်းအနားတင်သွင်းရမယ်ပြောင်စုလွတ်တော်ပြည်သူ့ငွေစင်ပူးပေါင်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကရန်ကုန်ရဲ့ရင်ကျောပိတ်ဆို့နေတာကိုဖြေရှင်းဖို့လှုပ်ဆောင်တဲ့ကိစ္စရပ်ပါဝင်တာကြောင့်လိုအပ်တယ်လို့အခုလိုပြောပါရယ
်တကယ်တည်းကတော့လာပြည်သူတက်တာချောင်းကြီးလှုပ်ထောင်တော့ဒီ transport လာဒီလာဒီရန်ကုန်ရဲ့ trafficနော်နော်ခက်ခဲနေတာလား traffic မဖြစ်နေတဲ့ပြဿနာတွေရောဒါဖြေရှင်းဖို့လုပ်တဲ့လုပ်ငန်းပဲလုပ်တဲ့လုပ်ငန်းတွေပဲလိုအပ်တဲ့လုပ်ငန်းတစ်ခုလိုပဲကျွန်တော်နေနေယုံကြည်တယ်သို့တော့ဒီအပေါ်မှာတော့ဒါဆက်လက်ပြီးကျွန်တော်တို့ company ရဲ့တွေးရှိချက်ကတော့တက်ဆိုင်ရာရောင်းတိုင်းဒီတိုင်းအစိုးရဖွဲ့ရလာတဲ့လာရောက်ဖြေကြားတဲ့ဖွဲ့ကြီးရဲ့နောက်တစ်ခုကကျွန်တော် feasibility study ရဲ့မှာပါတဲ့အချက်လက်တွေကိုဒါအပြည်သူတွေကိုပုံမသိရှိနိုင်ဖို့အတွက်ဒါကျွန်တော်တို့ကအချိန်ပေးပြီးတော့လာထပ်ပြီးတော့လာလေလာကိုလေလာတုံးသက်ပြီးတင်ပြဖို့ဆုံးပြလိုက်တယ်လို့ပဲကျွန်တော်နည်းနည်းယုံကြည်ပါတယ်
။ခုလိုပြန်လဲစီစစ်စီတာဟာချင်းငွေမခိုင်ပါလို့မဟုတ်ပဲပို့ပြီးပွင့်လင်းမြင်တာတဲ့အချက်လက်တွေကိုပြည်သူတွေကိုဖော်ပြနိုင်ဖို့အတွက်ရည်ရွယ်တယ်လို့ပြောပါတယ်။ရန်ကုန်တိုင်းဒေသကြီးမှာအဲ့ဒီချင်းငွေနဲ့ဈေးနဲ့ပန်းချံအချို့ကိုအဆင့်မြင့်နေဖို့ရည်စည်းရည်လာကောင်းမွန်ရေးဆောင်ရွက်ဖို့လှုံ့ဆော်သွားမှာဖြစ်တယ်လို့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမော်ဝင်းကဒီနေ့လွှတ်တော်မှာတင်ပြခဲ့ပါတယ်။အဲ့ဒီစီမံကိန်းတွေကိုရန်ကုန်မြို့တော်စီမံသာရေးကော်မတီကဆောင်ရွက်မှာဖြစ်ပြီးစီမံကိန်းပြည့်မြောက်နိုင်စွာလေ့လာဆန်းစစ်မှုကို2018ခုနှစ်ဇန်နဝါရီလကစတင်ခဲ့က2018ခုနှစ်ဖေဖော်ဝါရီလမှာပြီးသက်ခဲ့တယ်လို့သိရပါတယ်စီမံကိန်းကာလကတော့2019ခုနှစ်ကနေ2023ခုနှစ်အထိ9နှစ်ဖြစ်ပြီးချင်းငွေမှာဆိုင်းငံ့ကာလ9နှစ်ပြဆက်ကာလ18နှစ်စုစုပေါင်း25နှစ်နဲ့အတိုးနှုန်း 3.4% ခန့်လို့ဖြစ်တယ်လို့သိရပါတယ်ပြီးခဲ့တဲ့ပထမကြိမ်လွတ်တော်ကျင်းပနေတဲ့2014ခုနှစ်လောက်ကလည်းသမဝါယမဝန်ကြီးဌာနကတရုတ်နိုင်ငံကချင်းငွေရယူတဲ့ကိစ္စကိုလွှတ်တော်ကဆိုင်းငံ့ခဲ့မှုပါတယ်ခင်ဗျာ